ကြီးတိုက်တွေကခလီးတွေအတွက်စာအုပ်ခန်းကိုရောက်တဲ့အခါသတိထားမိတာကအရွယ်အလိုက်စာအုပ်တွေခွဲခြားထားတဲ့အချက်ပါပဲ။၄နှစ်က၆နှစ်အတွင်းဖတ်ဖို့တို့၆နှစ်က၈နှစ်အတွင်းဖတ်ဖို့တို့စသည်ဖြင့်ပေါ့လေ။အရွယ်လျှောက်တက်မြောက်နေနိုင်တဲ့စာဖက်စွမ်းအားကိုချင့်တွေ့ပြီးပြုစုထားတဲ့စာအုပ်လေးတွေပါ။အရာရီတွေအခါကိုယ့်နိုင်ငံကခလေးစာပေအခြေအနေကိုစိတ်ရောက်မိတတ်ပါတယ်ကိုယ့်နိုင်ငံမှာလဲရွှေသွေးတဲ့တေးစားတဲ့အရွယ်ကိုမှန်းပြီးထုတ်တဲ့နိုင်ငံတော်ဒုတ်စာအုပ်တွေလဲရှိတာပဲညံကြီးရှင်လိုပုဂ္ဂလိကခလေးစာအုပ်တွေလဲရှိတာပဲကိုမမြင်ရမသိရသေးတဲ့စာအုပ်လေးတွေလဲရှိအောင်မှာပါပဲဒါပေမဲ့ဆယ်ကျော်သက်ခလေးငယ်တွေအတွက်စာအုပ်ရေလို့ကိုတီးခြားရှိပါမလားဆိုတာတန်တရားရှိပါတယ်အဲ့ဒီအရွယ်အတွက်ပင်ကွင်းတိုက်ကထုတ်တဲ့စာအုပ်ပါပါလေးတွေကိုလောလောဆယ်တွေ့မိဖတ်မိတဲ့အခါကိုယ်ကလေးတွေအလားတူစာအုပ်မျိုးဖတ်ခွင့်ရစေခြင်းနေမိပါတယ်။အခုအစီရင်ခံမဲ့ပင်ကွင်းစာအုပ်တွေကို၃မျိုးခွဲထုတ်ထားပါတယ်။တစ်မျိုးကဘာလဲ၊တစ်မျိုးကဘယ်သူလဲ၊နောက်တစ်မျိုးကဘယ်မှာလဲ။ဘာလဲအစီအစဉ်မှာကပနားမတူမြောင်းဆိုတာဘာလဲကုလသမဂ္ဂဆိုတာဘာလဲစတဲ့စာအုပ်တွေဘယ်သူလဲအစီအစဉ်မှာကမာတင်လူသာကင်းဆိုတာဘယ်သူလဲမိုက်ကယ်ဂျက်ဆင်ဆိုတာဘယ်သူလဲစတဲ့စာအုပ်တွေဘယ်မှာလဲအစီအစဉ်မှာကအိုက်ဖယ်မြောင်းဘယ်မှာလဲအေတင်မြို့ဘယ်မှာလဲစတဲ့စာအုပ်တွေစာအုပ်နာမည်တွေကြည့်လိုက်ရင်ကိုပဲဆယ်ကျော်သက်ကလေးတွေဘုဟုတ္တပွားစရာဖြစ်မယ်ဆိုတာသဘောပေါက်နိုင်ပါတယ်ပြည်ရင်းပြည်ပဘုဟုတ္တညှပေးပါတယ်ဘုသူတပွားစရာစာအုပ်ဖြစ်နေတော့တော်ယုံတန်ယုံရေးလို့မဖြစ်ပါဘူးအเจ้าညာကခိုင်မာရပါတယ်တိကျရပါတယ်ပညာရဆန်ရပါတယ်စာအုပ်ပါပါတည်တည်လေးပြီးမြေဘေးစာအုပ်တွေကိုကိုကရေးရဆိုတာစနစ်တကျဖော်ပြပါတယ်အเจ้าတင်အခွင့်သာလို့တယောက်ယောက်ကကိုကဖော်ပြမယ်ဆိုရင်ကိုကလောက်တဲ့စာအုပ်တွေပါပညာရဆန်နေတော့စာအုပ်ကလေးမနေဘူးလားစာအုပ်မြင်ုံနဲ့ဆယ်ကျော်သက်ကလေးတွေရွတ်မသွားနိုင်ဘူးလားမေးစရာရှိပါတယ်ရွံသွားစရာအကြောင်းမရှိပါဘူးစာအုပ်အပြင်ဆင်ကဆယ်ကျော်သက်စာအုပ်အပြင်ဆင်မှာတရုပ်ဖော်ပုံတွေအများကြီးပေးထားပါတယ်စာနေရင်ရေးပြတာမဟုတ်ဘဲမျက်စိတည်းမြင်လာအောင်ပုံတွေတုံးထားတာပါပုံတွေကြည့်ရမြင်ရတာကစာကိုဖတ်ချင်စိတ်တိုးတိုးလာနိုင်ပါတယ်အပြင်အစင်နေမဟုတ်ပါဘူးအရေးသားကလည်းဆယ်ကျော်သက်တွေအတွက်လိုက်ပြည့်မဲ့အရေးသားပါပညာရဲ့ဆိုင်ရာခက်ခက်ခဲခဲအသုံးနှုံးတွေရှောင်ထားပါတယ်နားလေဖို့လွယ်တဲ့ဝဲကြရိုးရိုးရှင်းရှင်းလေးတွေတုံးထားပါတယ်နောက်ပြီးရတာသဘောပါတဲ့နေရာတွေမှာရတာအဖွဲ့အနှဲ့တွေတုံးလိုက်ပါသေးတယ်ဒီတော့စာအုပ်တွေကဖတ်ချင်စပွဲဖြစ်နေတော့တာပေါ့ဖတ်ချင်စရာကောင်းရုံလောက်ဆိုရင်စာဖွဲ့မနေပါဘူးဒီစာအုပ်လေးတွေမှာအရေးပါတဲ့စွမ်းအင်တရက်ရှိနေလို့သတင်းပေးပြတာပါအဲ့ဒီစွမ်းအင်ကခေတ်သစ်ပညာရေးမှာအရေးကြီးတဲ့ကလေးရဲ့သိကျင်စိတ်ကိုနှိုးဆွပေးနေတဲ့အစွမ်းပါစာအုပ်ပါပါလေးမှာအเจ้าညာကကအစအဆုံအလုံးစုံဘဲပါနိုင်ပါမလဲချမ်းနာချမ်းချွင်းနာချွင်းအမွက်လောက်ပြတဲ့နာအမွက်လောက်ပြရတာပေါ့စာအုပ်ဖတ်ပြီးတဲ့အခါထက်တဲ့ကလေးကထက်သိကျင်တာလေးတွေရှိနေမှာသိကြပါတယ်ထက်သိကျင်ရင်ဘာလုပ်မလဲဘယ်မှာရှာဖတ်မလဲ။သိကျင်တဲ့အာသာလေးပြီးသွားအောင်ထပ်ဖက်စရာတွေလမ်းပြထားပါတယ်။သူတေသနာမျိုးစီလေးတွေချပေးတဲ့သဘောပါပဲ။အပျော်ဖက်အပြင်းပြေဖက်စာအုပ်မီကမဟုတ်ပါဘူး။သူများနိုင်ငံကကလေးတွေဒီလိုစာအုပ်တွေဖတ်ဖို့အခွင့်အရေးရနေတာဟုတ်ပါပြီ။ကိုယ်နိုင်ငံကလေးတွေရောဒီလိုအခွင့်အရေးမရသင့်ဘူးလား။သူတို့ကလေးလေးကလေးပဲ။ကိုစီကကလေးလေးကလေးပဲဟာ။ကလေးချင်းအတူတူကိုကလေးတွေလေးရသင့်တာပေါ့။ရတဲ့နာဟုတ်ပါပြီရအောင်ကိုဘသူတွေကဘယ်လိုဆောက်ရွက်ကြမလဲဒီနေရာမှာဒီတာဝန်ကိုစာရေးဆရာတွေပဲလွှဲမချကြမှာဘူးတကယ်တာဝန်ယူတင်တာကပညာရှင်တွေလို့ယူဆပါတယ်တမိုင်းပထဝီမနုဿဗေဒမြမစာစတဲ့ဝိဇာပညာရှင်တွေယူပဗေဒဓာတုဗေဒစတဲ့သိပ္ပံပညာရှင်တွေပါပဲသူတို့ကမှစနစ်တကျပြုစုနိုင်ဖို့အကြောင်းရှိပါတယ်နောက်တော့ပြုစုပေးတဲ့အเจ้าရာကိုလည်းအလေးနဲ့ထားစဉ်းစားရပါမယ်။အကျဉ်းအားဖြင့်ဒေတာပိုင်းခြားအစီရင်ခံရရင်ကိုယ့်နိုင်ငံကပထမအိန္ဒိယအာဆီယံနိုင်ငံတွေကဒုတိယအာရှနိုင်ငံတွေကတတိယစသဖြင့်ဦးစားပေးအဆင့်တွေခွဲခြားဖို့ကောင်းမယ်ထင်ပါတယ်။ကိုယ့်နိုင်ငံကိုသိအိန္ဒိယနိုင်ငံတွေကိုသိနောက်တော့ကမ္ဘာကိုချဲ့ဆန့်သိသွားဖို့ပါဆက်ပြီးဘလိုပုံကိုယ်တွေကိုခလေးတွေလေးစားတင်တယ်ဆိုတာကိုလည်းအလေးနဲ့ထားစဉ်းစားရပါမယ်။တိုင်းပြူပြည်ပြူပုံကိုယ်တွေကိုယ်နိုင်ငံတမိုင်းမှာအများကြီးရှိပါတယ်။ဘရင်ခေတ်ကစပြီးအခုခေတ်ထိ အဲ့ဒီထဲမှာနိုင်ငံရေးသမားပါမယ်စစ်သည်စစ်သားပါမယ်အမှုပညာနယ်ကပုဂ္ဂိုလ်တွေပါမယ်အတိအမှတ်ပြုတင်ပါလျက်နဲ့အမိခံနေရတဲ့လူပုဂ္ဂိုလ်တွေအများကြီးရှိနေပါတယ်တော်ပုံကြီးဆန်ဖဲတို့လူပုဂ္ဂိုလ်ဆိုအခုကလေးတွေမသိတော့ပါဘူးခင်မောင်ရင်တို့ဖိုးပါကြီးတို့ဝင်းဦးတို့လူပုဂ္ဂိုလ်တွေကိုလည်းခုကလေးတွေစိတ်နေပါပြီကိုနိုင်ငံကဂုံယူလောက်တဲ့ဒေသတွေပုဂ္ဂိုလ်တွေကိုကိုလူငယ်တွေမေ့သွားတာဟာတကယ့်အဆုံးရှုံးကြီးတရက်ပါကိုနိုင်ငံမှာကိုဂျိုးစီဝါကိုပဲကြည်တတ်တဲ့နိုင်ငံကိုဖျက်ဆီးတတ်တဲ့သူတွေပဲလူရဝင်တာပါလားလို့ခလီးပြည်ရဲ့အာယုံထဲမှာရောက်နေရင်ကိုနိုင်ငံကိုဘယ်ချစ်တတ်ပါတော့မလဲကိုနိုင်ငံမှာဒီလိုဒီလိုထူးချွန်တဲ့ပုဂ္ဂိုလ်တွေရှိဘူးသဟေဆိုတာကိုခလီးတွေအာယုံဆွဲနေမှကိုနိုင်ငံကိုပညာနဲ့ရှင်ကြီးချစ်တတ်မှာပေါ့လူငယ်တွေနိုင်ငံချစ်စိတ်ကိန်းအောင်လာမှာဟာတန်မိုးမဖြတ်နိုင်တဲ့အမျက်ကြီးမဟုတ်ပါလားနိုင်ငံချစ်စိတ်ရှိလာဖို့ဆိုတာကဇွတ်တိုက်တွန်းလို့အာနာသုံးလို့ရကောင်းတယ်လို့မထင်ပါဘူးစာဥစ္စာပေးနဲ့ဆွဲဆောင်တာကိုမှပညာနဲ့ရှင်နဲ့နိုင်ငံချစ်လူငယ်လေးတွေတိုးပွားလာစေရအကြောင်းတကြောင်းလို့ယူဆကြောင်းပါစာပေမြင့်ပြီးလူမျိုးတင်ပါစေ